ဆူရနိုင်ငံကကာတွန်းမြို့တော်ပါဝင်မြို့ကြီးတွေမှာဆေးရနာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုလွန်ညွေတပ်ဖွဲ့တွေကြာသပတေးတွေကမျက်ရည်ရဘုံတွေနဲ့ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်လူသုံးဦးသေဆုံးကြောင်းကျန်းမာရေးဝန်ထမ်းတွေနဲ့ကိုရိုင်းတွေ့သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းဆေးရနာသိမ်းပြီးနောက်ပိုင်းဆန္ဒပြသူတွေပေါ်နှိမ်နှင်းမှုတွေကြောင့်သေဆုံးသူ60ထက်မနည်းရှိသွားပြီလို့လည်းဒီမိုကရေစီလှုပ်ရှားမှုတွေကိုအားပေးထောက်ခံနေတဲ့ဆူရန်ဆရာဝန်များကော်မတီကပြောဆိုထားပါတယ်။ကြာသပတေးကသေဆုံးသူတွေကမြို့တော်ကနေနိုင်မြင့်တစ်ပတ်ခန့်မှရှိကြတဲ့အွန်ဒါမန်နဲ့ဘာရီမျိုးတွေကဆန္ဒပြပွဲတွေမှာပါဝင်သူတွေဖြစ်ပြီးလူညွေးတက်ဖွဲ့တွေရဲ့ပြစ်ခတ်မှုတွေကြောင့်တည်ဆုံရတာလို့လည်းပြောဆိုထားပါဗျ။ဆူဒန်ကောင်းဆောင်ဟောင်းအိုမာအယ်ဘာရှားကိုဖြုတ်ချခဲ့ပြီးတဲ့နောက်2019ခုနှစ်ကအာနာခွဲဝေရေးသဘောတူညီချက်အရအုပ်ချုပ်နေတဲ့အသွင်ကူးပြောင်းရေးအစိုးရကိုဖြုတ်ချပြီးအာနာသိမ်းခဲ့တဲ့စစ်တပ်ကိုဖိအားပေးတဲ့အနေနဲ့ဆန္ဒပြသူတွေကမြို့တော်မှာရှိတဲ့သမရနန်းတော်အနီးအထိရောက်အောင်ကြိုးပမ်းခဲ့ကြတာပါ။သင်ကူပြောင်းရေးလုပ်ငန်းစဉ်တည်ငြိမ်အောင်လုပ်ဖို့လိုအပ်ချက်အများဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့ဆူဒန်ဆက်အနာမယ်နေဘက်ကတော့ကြာသပတေးကဆန္ဒပြပွဲတွေကိုနှိမ်နှင်းမှုတွေနဲ့ပတ်သက်လို့တစုံတရာပြောဆိုတာမရှိသေးပါဘူး။ငင်းချမ်းစွာဆန္ဒပြတွေကိုခွင့်ပြုထားပေမဲ့ထိခိုက်မှုသိချင်အောင်လုပ်တဲ့သူတွေကိုတော့အရေးယူမှဖြစ်တဲ့အကြောင်းအာဏာမယ်နေကအစောပိုင်းမှာပြောဆိုထားကြပါတယ်။